ဒီတစ်ပတ်မှာလည်းလယ်သမားတွေအနေနဲ့စိုက်ပျိုးရေးတစ်ခုတည်းကိုပဲအားကိုးမနေပဲမွေးမြူရေးကနေပါဝင်ငွေရှာတဲ့နယ်ဆိုတဲ့အကြောင်းကိုပဲဆက်ပြောမှာပါပြီးခဲ့တဲ့တစ်ပတ်ကတော့အရာဝတီတိုင်းပဲခူးတိုင်းတို့ကလယ်သမားတွေအတွက်ရည်ရွယ်ပြီးဝက်ကိုစီးပွားဖြင့်မွေးပြီးဝင်ငွေလမ်းကြောင်းအစ်တစ်ခုဖန်တီးဖို့ပြောခဲ့ပြီးပါပြီဒီတစ်ပတ်တော့အဓိကအနေနဲ့အညာဘက်ကလယ်သမားတွေအတွက်အဓိကရည်ရွယ်ပြီးပြောမှာပါအညာဘက်ကလယ်သမားတွေအတွက်ဝင်ငွေလမ်းကြောင်းအစ်တစ်ခုဖန်တီးဖို့မွေးတဲ့နဲ့တရိတ်ဆန်ကတော့စိတ်ဖြစ်တယ်လို့သုံးသပ်မိပါတယ်အညာဘက်မှာစိတ်အပြင်ဒီပြင်တရိတ်ဆန်တွေကိုပါမွေးမယ်ဆိုရင်တော့မွေးလို့ရပါတယ်ဒါပေမဲ့အချင်းနေအရရက်ကိုထဲ့သွင်းတွက်ချက်ကြည့်ရင်စိတ်ကအတင့်တော်ဆုံးဖြစ်တယ်လို့ဆိုနိုင်ပါတယ်ဘာလို့လဲဆိုတော့နံပါတ်1အချက်ကစိတ်ကအညာရာသီဥဒုနဲ့တင့်တော်တယ်နံပါတ်2ကအညာဒေသတွေမှာတစ်နှစ်တက်တစ်နှစ်ပိုပြီး6တွေ့လာတော့ဒီပြင်တရိတ်ဆန်တွေအတွက်အစာကရှားလာတယ်ဒါပေမဲ့6တွေ့တဲ့ဒေသတွေမှာစိတ်စာပင်တွေကတော့ပေါ်ပေါ်မြန်မြန်ရှိနေသေးပါပဲစိတ်မွေးရင်အစာကိုငွေနဲ့ဝယ်ပြီးလဲကျွေးစရာမလိုပါဘူးဒီအတိုင်းလွှတ်ချောင်းထားလိုက်ရင်သူ့ဟာသူအစာရှာစားကြပါတယ်နံပါတ်3ကတော့မျိုးပွားနှုံးမှာစိတ်တမကတစ်နှစ်မှာနှစ်သားခွဲပေါက်ပါတယ်ဒါကြောင့်စိတ်မ3-4កောင်လောက်မွေးထားရင်နှစ်နှစ်လောက်ဆိုရင်စိတ်အုပ်ကြီးကတအုပ်ကြီးဖြစ်လာတာပါပဲနောက်နံပါတ်4အချက်ကတော့ဈေးကွက်ပါစိတ်သားဈေးကွက်ကပြည်တွင်းနဲ့မကဘဲနဲ့မြန်မာပြည်ကစိတ်ကိုပြည်ပကိုအရှင်တင်ပို့တာကိုလည်းတရားဝင်ခွင့်ပြုထားပါတယ်ဒါကြောင့်နွားတို့ကျွဲတို့လိုပြပကိုတင်ပို့ခွင့်မပေးထားတဲ့လေယာသုံးတရိတ်ဆန်တွေမွေးတာတဲ့စိတ်ဈေးကွက်ကပို့ပြီးကျယ်ပြန့်ပါတယ်။ဒါကြောင့်ဒီအချက်လေးချက်ကိုကြည့်ပြီးအညာကလေသမားတွေဝင်ငွေအပိုရှာဖို့မွေးတဲ့နဲ့တရိတ်ဆန်ကစိတ်ပဲဖြစ်တယ်လို့ပြောတာပါ။အညာဘက်မှာစိတ်မွေးမြူရေးကတကယ်ပြတ်ထွန်းနိုင်တဲ့အခြေခံအနေအထားတွေအများကြီးရှိပါတယ်။အညာဝင်စပျော်ပွဲတို့ယမဲသင်းတို့လိုဒေသတွေဘက်ကိုရောက်တာနဲ့ကြည့်ကြည့်ပါ။နေရာတော်တော်များများမှာစိတ်အုပ်တွေကိုတွေ့ရတတ်ပါတယ်။ဒါပေမဲ့တွေ့လို့မေးကြည့်တဲ့အခါတိုင်းအဲ့ဒီစိတ်တွေကိုမွေးထားတဲ့လူကလယ်သမားတွေမဟုတ်တာများပါတယ်အများအဖြစ်တိုင်းရင်းသားမဟုတ်တဲ့လူမျိုးတွေကပဲကောင်းရည်ရာနဲ့ချီတဲ့စိတ်အုပ်ကြီးတွေကိုမွေးထားကြတာပါအဲ့ဒီစိတ်မွေးတဲ့လူတွေကိုကြည့်ရင်ရွာတွေကစိုက်ပျိုးရေးပဲလုပ်တဲ့တပြင်းလယ်သမားတွေတက်ပို့ပြီးတော့ငွေကြေးတောင့်တင်းကြတာကြီးပါပဲဒေသခံလယ်သမားတွေထဲမှာစိတ်မွေးတဲ့လူတချို့တလေရှိပေမဲ့အများအပြားတော့၄-၅ကောင်လောက်ပဲမွေးကြတာပါတကယ်တမ်းတော့တစ်နှစ်ကိုနှစ်သားခွဲကြပြီးအစာလဲဝယ်ကျွေးစရာမလိုတဲ့စိတ်မကြီး၅ကောင်၆ကောင်လောက်မွေးထားရုံနဲ့မိသားစု3-4ယောက်အတွက်စားဖို့ငွေလောက်တော့ရပါတယ်ဒါဆိုရင်အညာဘက်ကလယ်သမားအများစုကအပိုဝင်ငွေတေချာပေါက်ရနိုင်တဲ့စိတ်မွေးမြူရေးလုပ်ဖို့ဘာကြောင့်မျက်စိမကျကြရတာလဲဒီအချက်ကိုလယ်သမားတွေကိုမေးကြည့်ပါတယ်အဖြေကတော့တချို့တဝက်ကအကုသို့အလုပ်ဖြစ်တာကြောင့်မို့လို့ပါတဲ့ဒီနေရာမှာအခုရန်ကုန်မှာအခြေကျနေတဲ့အညာဘက်ကလာတဲ့မီဒီယာသမားမိတ်ဆွေတယောက်ပြောတာကိုသတိရမိပါတယ်သူလူပြိုပေါက်ဘွားကသူတို့ရွာဘေးနားကအိန္ဒိယနယ်ဘွားတွေစိတ်တွေမွေးပြီးကြွယ်ကြွယ်ဝဝဖြစ်နေတာကိုတော်တော်အားကြခဲ့ပါတယ်တဲ့ဒါနဲ့သူလည်းစိတ်မွေးပြီးငွေရှာမယ်လဲလို့ရောသူ့မိကဒါရဲ့ဖယားမကြိုက်နတ်မကြိုက်တဲ့အကုသို့အလုပ်ကိုမလုပ်ပါနဲ့ဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်တဲ့ဒါနဲ့သူလဲမမွေးလိုက်ရပါဘူးသူ့အကြောင်းထားပြီးပြောလက်ဆကိုဆက်ရအောင်ပါစိတ်ကိုဘာလို့မမွေးတာလဲဆိုတဲ့မေးခွန်းအပေါ်လယ်သမားတွေရဲ့နောက်တဲ့အဖြေတစ်မျိုးကတော့ဝက်ဘာလို့မမွေးကြတာလဲလို့မေးတုံးကလိုပါပဲသူတို့အကြံမပေါ်တာပါမြမလယ်သမားတွေရုံတယ်ပဲပြောပြောမြတ်တယ်ပဲပြောပြောအချိန်တန်လို့မိုးလေးတပြိုင်တပြိုင်လောက်ကြလာရင်နွားဆွဲပြီးလဲထွန်းပြီးရင်စပားဆိုင်ရတဲ့ဝင်ငွေနဲ့မဖြစ်ဖြစ်အောင်သာနေဆိုတဲ့ခေါင်းယိုးကျိုးနေတဲ့သဘောဖြစ်နေပါတယ်တကယ်တော့စိုက်ပျိုးရေးနဲ့မွေးမြူရေးဆိုတာတိတ်ပြီးတတိတခြားမဟုတ်ပါဘူးတစ်ခုနဲ့တစ်ခုတွဲဖက်လောက်ကန်လို့ရပါတယ်ဒါကြောင့်ညာဘက်ကမိတ်ဆွေလက်သမားကြီးတွေခင်ဗျာစိုက်ပျိုးရေးလုပ်ရင်စိတ်ပါမွေးပြီးဝင်ငွေအပိုရှာကြပါလို့အကြံပြုလိုက်ရပါတယ်ခင်ဗျာစီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ